မြန်မာအစိုးရနဲ့ကုလအဖွဲ့အစည်းတွေသဘောတူလက်မှတ်ရေးထိုးပြီးကြတဲ့ကစားလို့ဘင်္ဂလားဒေ့ရှ်နဲ့ငါးဖက်ထွက်ပြေးသွားတဲ့ရခိုင်ပြည်နယ်ကဒုက္ခသည်တွေပြန်လည်လက်ခံရေးလုပ်ငန်းတွေအတွက်ဘင်္ဂလားဒေ့ရှ်အစိုးရနဲ့ပူးပေါင်းပြီးပို့အရှင်အဟုန်မြင့်ဆောင်ရွက်နေပြီဖြစ်တယ်လို့လူမှုဝန်ထမ်းကဲဆဲရင်းနဲ့ပြန်လည်နေရခြားတဲ့ရေးဝန်ကြီးကပြောဆိုလိုက်ပါတယ်။နေဆက်လုံခြုံရေးကိုလည်းနိုင်ငံပူးပေါင်းဆောင်ရွက်နေချိန်မှာတော့ဒုက္ခသည်တွေနေရာချင်းပြန်နိုင်ရေးလုံခြုံရေးစိုးရိမ်ချက်တွေရှိနေတော့မယ်လို့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေကပြောပါတယ်။ဆက်သွယ်မြင့်မြန်ထားတဲ့မဆုမုံကဆက်ပြောပြပါမယ်ရှင်။
ရခိုင်ပြည်နယ်အတွင်းဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကိုဖျက်ဖြေးခိုလုံခဲ့ကြရတဲ့ဒုက္ခတွေဒီနေရရင်းကိုလုံခြုံစိတ်ချစွာပြန်လာနိုင်ရင်းနဲ့အခွင့်အရေးတွေပြည့်ဝရရှိနိုင်မှု UNHCR ဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံးနဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးမှုအစည်းအဝေးမြန်မာအစိုးရတို့ကြားမှာပူးပေါင်းဆောင်ရွက်သွားကြဖို့သုံးပွင့်ဆိုင်သဘောတူညီမှုနားလည်မှုစာချုပ်လာကိုပြီးခဲ့တဲ့ဇွန်လ6ရက်နေ့ကနေပြည်တော်မှာ3ဦးသုံးဖလှယ်လက်မှတ်ရေးထိုးနိုင်ခဲ့ကြတာဖြစ်ပါတယ်။အခုလိုမျိုးကုလအဖွဲ့တွေနဲ့အစိုးရတို့ကြားနားလည်မှုသဘောတူစာချုပ်ထိုးပြီးကြတဲ့ကနေစလို့မြေပြင်အထိကွင်းစင်းစစ်ဆေးမှုတွေနဲ့အတူပူးပေါင်းဆောင်ရွက်မှုတွေကိုအစိမ့်ညစ်လှုပ်ဆောင်နေပြီဖြစ်တယ်လို့ရခိုင်အရေးဥဆောင်ဆောင်ရွက်နေသူတူဖြစ်တဲ့လူမှုဝင်နဲ့ကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးက VOA မြန်မာပိုင်းကိုအခုလိုပြောပါတယ
်။ဒီနောက်ဆုံးရှင်ရတော့ UNHCR UND နဲ့လက်မှတ်ထိုးပြီးဆက်ဆိုပြီးနောက်ပိုင်းမှာဒီစာချုပ်ကိုအောင်ထည်ဖို့ကြိုးစားနေတယ်ပေါ့နော်။ကြိုးစားနေတဲ့အချိန်မှာဒီအောင်မြင်ပြင်မှာတေချာအောင်ထည်ဖို့နိုင်မဲ့ကော်မတီဖွဲ့တယ်ဒါလည်းဖွဲ့ပြီးသွားပြီ။ဒီဖွဲ့ကဒီ UNHCR နဲ့ UND ပါဝင်တဲ့ဒီကနေပြီးတော့ဒီနေပြင်မှာသင်ပြီးတော့ကျွန်တော်တို့ဒီအဖွဲ့နဲ့အားလုံးပူးပေါင်းပြီးတော့ပထမတွဲရောက်ဖို့ပေါ့နော်။ဒီနေရာကြီးရွေးချယ်တာတို့ဘာလို့ဒါတွေတော့လုပ်နေတယ်ကျွန်တော်တို့ရှိရခုကလေးပြီးပါတယ်။ဆိုတော့အဲ့လိုမျိုးဆောင်ရွက်ကြပါခင်ဗျာ
။အစိုးရရုံးဆိုင်ရာနေပြီးတော့မှလည်းကုလသမဂ္ဂဘက်ကအချင်းဆိုင်ရုံးဖွင့်နေပြီးတော့ဆောင်ရွက်နိုင်ခဲ့တဲ့အတွက်ပို့ပြီးတော့မှပူးပေါင်းဆောင်ရွက်မှုတွေကိုအချိန်နဲ့တပြေးညီဆောင်ရွက်နိုင်ခဲ့တယ်လို့လည်းဝန်ကြီးဒေါက်တာဝင်းမြတ်အေးကပြောပါတယ်
။ဆိုတော့အခုကိုမကြခင်ပါဘူးပဲကျွန်တော်တို့ UN ဖွဲ့စည်းရေးနဲ့ကျွန်တော်တို့ဒီခိုင်ပြည်နယ်မှာဆောင်ရွက်နေတဲ့အဖွဲ့ကြီးတွေအကုန်လုံးဒီပူးပေါင်းဆောင်ရွက်မှုကိုမြင့်တင်ရမယ်ဆိုတဲ့ workshop တစ်ခုတော့ကျွန်တော်တို့လုပ်မှာခင်ဗျာမကြဘူး။ဒါပေမဲ့ဒီကနေ့မှကျွန်တော်တို့လုပ်တော့မယ်။ဒီကနေ့မှလည်း UN လည်းပါတယ်။နောက်ကနေ့ friendly country တွေလည်းပါတယ်။ဒါရင်းနဲ့ဖွဲ့စည်းနေမင်းရဆိုင်ဆိုင်ရနေဆိုတော့ဒီမှာလာပြီးတော့လူမှုရေးစီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုပြီးတော့ဆိုင်ရနေပြီးတော့တကယ့် company ကြီးတွေဟိုတကယ့်အလုပ်လုပ်မဲ့ foundation ကြီးတွေအကုန်လုံးကလာပြီးတော့ရှင်းလင်းကြရည်ရှိတယ်ခင်ဗျာ။ကျွန်တော်တို့ရှိမှာလေ
။ Bangladesh အစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့နောက်ဆုံးအနေအထားလေးလည်းသိကြပါတယ်ဆရာဟုတ
်။ Bangladesh အစိုးရနဲ့ကတော့ကနေက working group ကြီးရှိဝေးလုပ်ပြီးလုပ်နေတာပေါ့နော်။အဲ့တော့ကြီးကသွားနေတာပေါ့ဒီလုပ်ငန်းစဉ်နေနဲ့ပတ်သက်ပြီးသူကအကုန်လုံးသူ့အချိန်နဲ့သူ့ timeline နဲ့တတ်မှတ်ထားတဲ့ဟိုဒီအစာချုပ်ကြီးကြိုင်းကိုလုပ်နေရတယ်ကျွန်တော်ကတော့လုပ်နေတာပဲခင်ဗျာ
။အခုလိုမျိုးဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေပြန်လည်လက်ခံရေးသက်ဆိုင်ရာတာဝန်ရှိတဲ့သူတွေဆောင်ရွက်နေကြပါပဲ။ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကတော့ရခိုင်ပြည်စုနဲ့ပတ်သက်ပြီးသူတို့ချိုးဖောက်ခံခဲ့ရတဲ့အမှုတွေအပေါ်မှာကျူးလွန်သူတွေကိုဖော်ထုတ်ရေးနိုင်ငံသားအခွင့်အရေးအပြည့်အဝပေးရတဲ့နေရာရေးပြတဲ့အခါမှာလုံခြုံစိတ်ချရတဲ့အာမခံချက်တွေပေးဖို့အဓိကတောင်းဆိုလိုပါတယ်လို့ဘင်္ဂလားဒေ့ရှ်ကော့စပ်ဘဇာအမိကဘာလူခါလီဒုက္ခသည်စခန်းနေဦးဤဆလကပြောပါတယ်
တောင်းဆိုရင်ဒါကတော့ဒီလိုရဲ့ဖြစ်စဉ်ဖြစ်ပြနဲ့သက်သက်ပြီးတော့အဲကျွန်တော်ကျေတူခုတည်းကိုနိုင်ငံတကာရပ်ကောင်းခွင့်ရုံးကိုတည်ပြင်းပေါ်နဲ့နောက်ကျွန်တော်ရဲ့နိုင်ငံသားဆိုင်ရာရရှိဖို့အတွက်နောက်ကျွန်တော်ဘေးကင်းလုံခြုံစွာကျွန်တော်နိုင်ငံရေးကိုပြင်နိုင်ဖို့အတွက်အဓိကအဆုံးသင့်ကြည့်တာပါ။ဒါပြီးတော့ဆိုရင်ကျွန်တော်ဘေးကင်းလုံခြုံမှုရှိပဲနဲ့ကျွန်တော်နိုင်ငံရေးအမှုစုတာအလုံးသိနေပါတယ်။ဒီလိုလားကြေးပါမှာပြန်နေနေခင်တဲ့ဒီနေ့အင်ဆောင်တော့ဘဝပြန်လီစီဆောင်နိုင်ရတဲ့ကျွန်တော်တို့အဓိကလိုအပ်တယ်။အခုဖြစ်လာရဲ့အကျံသူချက်ကိုအကောင့်ထဲပုံမှန်ဆွေးနွေးတော့အကျိုးပဲရှိတယ်အလို့ဆိုတာကျွန်တော်လက်ကျဆိုတာဘာအဆင်မမမြင်သေးပါဘူးခင်ဗျာ
ဒုက္ခတွေတွေကိုပြန်လည်လက်ခံဖို့ဆောင်ရွက်နေခြင်းရဲ့ဒရိုင်းတစ်ထဲမှာပဲမြမဘင်္ဂလားဒေ့ရှ်နိုင်ငံနေဆက်လုံခြုံရေးအပိုင်းကိုလည်းနိုင်ငံလုံခြုံရေးအဖွဲ့ဝင်တွေပူးပေါင်းပြီးကင်းလှည့်နေကြတယ်လို့ဝန်ကြီးကပြောပြပါတယ
်လုံခြုံရေးပတ်သက်ပြီးတော့ဆက်ဆံရတယ်ကြိုးစားနေတယ်ဒါပေမဲ့နေဆက်မှာကိုမိုက်လုံခြုံရေးတို့ဒီခြေပိုင်းလုံခြုံရေးခြေပိုင်းလုံခြုံရေးကတော့ပြောရတယ်တဲ့လေတော့လာဒါပေမဲ့ဖြောက်ဖို့လိုတာပေါ့နော်အပိုင်းအပိုင်းကြီးအများကြီးအပေါက်အပေါက်ကြီးအများကြီးရှင်းတာကိုရွယ်တယ်ပေါ့နော်ဝင်လိုက်ထွက်လိုက်ကိုရွယ်တဲ့ကိစ္စကြီးရှိတယ်ဒါကြီးလည်းကျွန်တော်တို့ဟိုဆောင်းနေတာပဲအတတ်နိုင်ဆုံးတော့လေ
ပြီးခဲ့တဲ့ဇူလိုင်လ16ရက်နေ့တော့ကတော့ရခိုင်ပြည်နယ်မြောက်ပိုင်းမောင်းနှုံမြို့နယ်ကဘင်္ဂလားဒေ့ရှ်နဲ့မြန်မာနယ်စပ်ခြံစည်းကိုကျော်တက်ခဲ့သူတို့ကိုတနက်နေ့သတိပေးပြစ်ခတ်ခဲ့ရကြောင်းမြန်မာအစိုးရဘက်ကသတင်းထုတ်ပြန်ပါတယ်အခုလိုမျိုးနယ်စပ်မှာပြစ်ခတ်မှုတွေရှိနေတဲ့အတွက်ရဲပြည်ရှင်းလင်းမှုတွေကြားကြောက်ရွံ့ပြီးတော့တိမ်းရှောင်ခဲ့ကြရတဲ့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်တွေဘက်ကတော့စိုးရိမ်မှုတွေပိုပြီးတော့မှတိုးလာနေတယ်လို့ VOA မြန်မာပိုင်းကပြောဆိုကြပါတယ်ရှင်
။မဆုမမင်းများတင်ပြတော့ပါရှင်။